Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ coronavirus အချက်အလက်စီးရင်တွေအရ American ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတွေပြန်လည်မြင့်တက်နေပါတယ်။တင်းလာတဲ့တရက်ထဲကူးစက်သူ 6,900 ကျော်ရှိနေပါတယ်။အထူးသဖြင့် Illinois, Texas, Wisconsin, Tennessee နဲ့ California ပြည်နယ်တွေမှာကူးစက်မှုနှုန်းဇက်တိုက်မြင့်တက်နေတာဖြစ်ပါတယ်။အခုလိုပြည်နယ်တွေနဲ့မြို့ကြီးတွေမှာကူးစက်မှုတွေမြင့်တက်နေတဲ့အထက် Texas ပြည်နယ်ကနေဆက်မြို့ El Paso မှာပြည်ရတဲ့တရင်သုံးပတ်အတွင်းကူးစက်မှုနှုန်း3ဆမြင့်လာခဲ့တဲ့အတွက်ညဆယ်နှစ်ကနေမနေ့9နှစ်အထိညမထွက်ရအမိန့်နဲ့နှစ်ပတ်ကြာအိမ်ထဲမှာနေကြဖို့ stay at home အမိန့်ထုတ်ပြန်ထားပါတယ်။ညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့တဲ့တရားသူကြီးကဆေးရုံအထူးကြမ္မာကုသခန်းတွေမှာလူနာတွေနဲ့ပြည်နေပြီလို့ပြောပါတယ်။ယူတာပြည်နယ်မှာလည်းဆေးရုံတွေမှာလူနာတွေကိုလက်ခံနိုင်တဲ့အရေးအတွက်ပြည်တော်မှာဖြစ်ကြောင်းပြည်နယ်ရင်းကစေယုံတွေကိုကုစားပြုတဲ့အဖွဲ့တစ်ခုကပြည်နယ်အုပ်ချုပ်ရေးမှူး Gary Herbert ကိုတတိပေးထားပါတယ်။ American နိုင်ငံအတွင်း COVID-19 ကူးစက်သူပေါင်း 8.9 သန်းကျော်ရှိပြီးသေဆုံးသူက 23,500 ကျော်ရှိတာကြောင့်တစ်ကမ္ဘာလုံးမှာ COVID-19 ဖြစ်ပွားမှုနှုန်းနဲ့သေဆုံးမှုအရေအတွက်အများဆုံးဖြစ်ပါတယ်။တစ်ကမ္ဘာလုံးတိုင်းနာနေတဲ့ကတော့ကူးစက်သူပေါင်း 43.6 သန်းနဲ့သေဆုံးသူ 1.1 သန်းကျော်ရှိနေပါတယ်။ဥရောပမှာတော့ Russia, ပြင်သစ်, Sweden နဲ့ Poland နိုင်ငံတွေမှာလည်းကူးစက်မှုနှုန်းမြင့်တက်နေပါတယ်။